မေရိကန်ဥရောပနဲ့ဆက်ဆံရေးအဆင်ပြေလာတဲ့မြန်မာအစိုးရဟာအရင်လိုတရုတ်ကိုကြည့်ပြီးကိုနေရတဲ့ဘဝကိုကျော့ခိုင်းနိုင်မှုအလားအလာရှိလာပြီလို့ယူဆကြပါတယ်။ပြုပြင်ရေးအရှင်ရလေးလေးအမေရိကန်နဲ့ဥရောပရဲ့အကူအညီရနိုင်လေးလေးဖြစ်ပါတယ်။ဒီမိုကရေစီပြုပြင်ရေးလုပ်ဖို့တာဆူးနေတဲ့မြန်မာအစိုးရအပေါ်အမေရိကန်ကဒဏ်ခတ်အရေးယူတာအလုံးကိုရုတ်သိမ်းသေးတာမဟုတ်ပေမဲ့နိုင်ငံဆက်ဆံရေးလွေးထွေးကောင်းမွန်နေပြီဖြစ်လို့ဖြစ်နေစရာတွေအများကြီးရှိပါတယ်။အမေရိကန်မြန်မာဆက်ဆံရေးအစဉ်ပြေလာတာဟာဒီမိုကရေစီနိုင်ငံတွေနဲ့အာဆီယံအသင်းအတွက်အပေါင်းလက္ခဏာဖြစ်ပေမဲ့တရုတ်အတွက်အနှုတ်လက္ခဏာဖြစ်နိုင်တယ်လို့သုံးသပ်သူတွေရှိပါတယ်။မြန်မာပြည်ဟာမြောက်ကိုရီးယားလိုတရုတ်ရဲ့အမှုတွေအင်ဒီဂျစ်နိုင်ငံဖြစ်လို့မိခိုမှုနှေးပါသွားတာဟာတရုတ်အစိုးရအရှုံးထွက်တာပဲလို့မြင်တာမျိုးလည်းရှိပါတယ်။ရေရှည်တိုးတက်ဖွံ့ဖြိုးရေးမှာအင်ဒီဂျစ်နိုင်ငံဟာအဓိကကျတယ်လို့တရုတ်အစိုးရကယူဆပါတယ်။ဒါကြောင့်မို့အမေရိကန်နဲ့စာရင်မြန်မာအရေးဟာတရုတ်အတွက်ပိုပြီးအရေးကြီးတယ်လို့ပြောနိုင်ပါတယ
်။တရုတ်ဆိုရရဲ့အိန္ဒိချင်းရေးရာဂျောင်ပြန်းမူဝါဒမှာအမေရိကန်ဟာအရေးကြီးပါတယ်။အမေရိကန်ဟာတရုတ်ရဲ့အိန္ဒိချင်းမဟုတ်ပေမဲ့အိန္ဒိချင်းအာရှနိုင်ငံတွေကိုဩဇာလွန်မွန်နိုင်တယ်လို့တရုတ်ဆိုရကအတိအမှတ်ပြုထားပါတယ်။အိန္ဒိချင်းနိုင်ငံတွေနဲ့အဆင်ပြေဖို့ကိုအဓိကထားတယ်ဆိုပေမဲ့မိမိလုံခြုံရေးနဲ့အချုပ်အခြာအာဏာနဲ့ပတ်သက်လာရင်တရုတ်ဆိုရဟာပြက်ပြက်သားသားအခိုက်အမာရပ်တည်ကြောင်းတောင်တရုတ်ပင်လယ်ကကျွန်းပိုင်ဆိုင်မှုပြဿနာမှာအထင်ရှားတွေ့မြင်နိုင်ပါတယ်။ဒါကြောင့်လည်းအမေရိကန်အစိုးရရဲ့အာရှအရေးဦးစားပေးလမ်းစဉ်ကိုအာဆီယံအသင်းနဲ့တခြားအာရှနိုင်ငံတွေကကြိုးဆိုတာဖြစ်ပါတယ်။အမေရိကန်တရုတ်ဆက်ဆံရေးမှာအဆင်ပြေတာတွေရှိသလိုတင်းမာစေတဲ့ပြဿနာတွေလည်းရှိပါတယ
်။တရုတ်နဲ့အိန္ဒိချင်းနိုင်ငံတွေရဲ့ဆက်ဆံရေးကိုအမေရိကန်ကအဆုံးအဖြတ်ပေးနိုင်တာမဟုတ်ပေမဲ့အမေရိကန်ရဲ့အခန့်ကဏ္ဍကိုလစ်လူရှုလို့မဖြစ်နိုင်ဘူးလို့တရုတ်ပညာရှင်ဂျန်ရှောင်းမင်ကသုံးသပ်ပါတယ်။အိန္ဒိချင်းနိုင်ငံတို့ဟာတရုတ်စီကအချိုးအမြတ်ခံစားရတာရှိတယ်လို့တရုတ်ရဲ့စီးပွားပြိုင်မှုကိုလည်းရင်ဆိုင်နေရပါတယ်။အိန္ဒိချင်းနိုင်ငံအချို့ဟာစီးပွားရေးမှာတရုတ်ကိုအားကိုးပြီးလူညုံရေးမှာအမေရိကန်ကိုမိခိုအားထားတာမျိုးရှိလာပါတယ်။တရုတ်နဲ့အိန္ဒိချင်းဆက်ဆံရမှာတရုတ်အမေရိကန်ဆက်ဆံရေးဟာအရေးကြီးတယ်လို့တရုတ်စစ်တပ်ကတို့မဟာဗျူဟာလေ့လာရေးဌာနကသူတည်ပြီးဂျန်ချီကယူဆပါတယ်။ဒါကြောင့်မို့အိန္ဒိချင်းနိုင်ငံတွေမယုံတင်တာဖြစ်စေပြီးဒါကြောင့်မို့အိန္ဒိချင်းနိုင်ငံတွေမယုံတင်တာဖြစ်စီပြီးအထင်လွဲမှစီမဲ့အပြုတ်အမူကိုတရုတ်ဘက်ကရှောင်ရှားသင့်တယ်လို့ဂျန်ချီကဆိုပါတယ်
။ကမ္ဘာအရေးသို့မဟုတ်အပြည်ပြည်ဆိုင်ရာဆက်ဆံရေးမှာတရုတ်နဲ့ဆက်နွယ်ပြီးမြန်မာပြည်ဟာအရေးပါလာတာတွေ့ရပါတယ်။ပြည်တွင်းပြောင်းလဲမှုကြီးတွေတရုတ်နဲ့ဆက်ဆက်နေတာကိုသမိုင်းမှာတွေ့နိုင်ပါတယ်။တရုတ်ပြည်မှာစစ်နိုင်ဖို့အတွက်တရုတ်ရဲ့အနောက်ဘက်ဝင်ပေါက်မြန်မာပြည်ကိုဂျပန်ကပထမဆုံးစစ်ဝင်စားလာတာဖြစ်ပါတယ်။မြန်မာပြည်လွတ်လပ်ရေးရပြီးနှစ်နှစ်နီးပါးအကြာ1949အောက်တိုဘာမှာတရုတ်ကွန်မြူနစ်ပါတီအာဏာရလာတာမို့မြန်မာပြည်ဟာအမေရိကန်ရဲ့ကွန်မြူနစ်စန့်ကျင်ရေးမဟာဗျူဟာမှာအရေးပါလာပြန်ပါတယ်။ဒါပေမဲ့ဝန်ကြီးချုပ်ဦးနုခေါင်းဆောင်တဲ့ဒီမိုကရေစီအစိုးရဟာဂျားနယ်ရေးမူဝါဒကိုကျင့်သုံးပြီးတရုတ်ကိုရောအမေရိကန်ကိုရောချစ်ကြည်ရေးလုပ်နိုင်ခဲ့ပါတယ်။ဦးသိန်းစိန်အစိုးရရဲ့ထွက်ပေါက်ဟာဂျားနယ်လမ်းစဉ်ဖြစ်ပါတယ
်။မြန်မာပြည်မှာစစ်အာဏာရှင်စနစ်ပေါ်ထွက်လာရတဲ့အကြောင်းတွေထဲမှာအမေရိကန်ရဲ့လောက်ရလဲပါဝင်တယ်လို့နာမည်ကျော်အမေရိကန်ပညာရှင်ပေါ်မောက်ခလုံချောင်းစကီက2008ကပြောမှုပါတယ်။တရုတ်ပြည်မှာစစ်ရှုံးလို့ရှမ်းပြည်နယ်မှာဝင်ရောက်ခိုးလုံတဲ့ကူမင်တန်တရုတ်ဖြူတပ်တွေကိုအမေရိကန်ကစစ်လက်နဲ့ပစ်စီထောက်ပံ့ပါတယ်။ရွေချက်ကတရုတ်ကွန်မြူနီအစိုးရကိုပြန်လည်တိုက်ခိုက်နိုင်ဖို့ပါပဲ။ရှမ်းပြည်နယ်မှာကူမင်တန်တရုတ်ဖြူတွေစစ်အင်အားကြီးထွားလာတာကိုတုံ့ပြန်တဲ့အနေနဲ့ဗမာအစိုးရတပ်စစ်အင်အားတိုးချဲ့ရာကနောက်ဆုံးမှာအာနာသိနေတဲ့ဖြစ်လာတဲ့အတွက်ဒီမိုကရေစီစနစ်ပျက်စီးရတယ်လို့နုံချောင်းစကီကသုံးသပ်ပါတယ်။မြန်မာပြည်မှာဒီမိုကရေစီစနစ်ပျက်စီးပြီးစစ်အာဏာရှင်စနစ်ပေါ်ထွက်လာရတဲ့အကြောင်းရင်းတွေထဲမှာအမေရိကန်စနစ်လည်းပါဝင်နေလို့ဆိုရင်မြန်မာဒီမိုကရေစီပြန်လည်ရှင်သန်လာအောင်အမေရိကန်ကကူညီဖို့ကတိပေးတာဟာသဘာဝကျတယ်လို့ပြောရပါလိမ့်မယ်။မြန်မာအစိုးရအနေနဲ့အမေရိကန်နဲ့တရုတ်ပြည်ပကပစ်ချိန်မှာကျင်းသုံးခဲ့တဲ့ဂျာနီဝါဒကိုအမေရိကန်တရုတ်ပူးတွဲလုတ်ကင်နေချိန်မှာပြန်လည်ကျင့်သုံးမှုအကဲအကဲရှိမှာမဟုတ်ကြောင်းတင်ပြလိုက်ရပါတယ်ခင်ဗျာ။